ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဖွစာဒေသမှာရေကြီးနေရတဲ့များဘာလုခါရီဒုက္ခတွေစခန်းမှာလည်းဒီနေ့ရေတွေပြည့်ပြီးနေအိမ်တွေထဲထိဝင်နေတဲ့ရေတွေကိုတက်နိုင်တဲ့များရှင်းထုတ်ပြနေကြပါတယ်။ဇူလိုင်လ29ရက်အင်္ဂါနေ့ကတော့မုတ်တုံမိုးအပြင်းထန်ကြွာတာကြောင့်ဒုက္ခတွေစခန်းတွေမှာရေကြီးပြီးရေပြိုတဲ့အတွက်ကလေးငယ်တွေပါဝင်ရင်းကြဒုက္ခတွေ6ရောက်ကံမနဲ့ပြေဆုံးခဲ့ပြီးအများပြခံရခဲ့ပါတယ်။ရင်းကြဒုက္ခတွေဟာတာဝန်လုံးတွေပေါ်မှာတောင်းဆောင်တွေပေါ်မှာအများဖြင့်ဝါရီပလတ်စတစ်အကာရံတွေနဲ့ဆောက်လုပ်ထားတဲ့တဲအိမ်တွေမှာနေထိုင်ကြရတဲ့အပြင်ရေကြီးတာကြောင့်နေထိုင်မှာပိုပြီးဒုက္ခရောက်နေကြပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တကနိုင်ငံရှင်းလင်းရေးလုပ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားဒေသကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ရေအတွက်သက်တမ်းနီးပါးရှိမယ်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကခန့်မှန်းထားပါတယ်အဲဒီဒုက္ခသည်တွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့ခေါ်တဲ့ကောက်ဆက်စစ်သားခရိုင်ကဒုက္ခသည်စခန်းတွေမှာသူပြုံပြီးချက်တဲစွာနဲ့နေထိုင်နေကြတဲ့ဖြစ်ပါတယ်။မြမစစ်ကောင်စီကတော့ Ranger လို့ခေါ်ဆိုတာကိုအတိအမှတ်မပြုဘဲ Ranger ဆိုတာမရှိဘူးလို့တော့မှအာနာတိန်စစ်ကောင်စီကဘူဂျိုမူကြီးမေယာလည်းပြောထားဖူးပါတယ်။